မြန်မာနိုင်ငံမှာတော့2022ခုနှစ်2023ခုနှစ်ပညာသင်နှစ်အတွက်တက္ကသိုလ်ဝင်ခွင့်စာမဝဲဖြေဆိုသူအရေအတွက်ဟာပြီးခဲ့တဲ့စာသင်နှစ်နဲ့နှိုင်းယှဉ်နေဆိုရင်ထပ်ဝက်လောက်ကျဆင်းသွားပါတယ်။မြန်မာပညာရေးဌာနကနေထုတ်ပြန်တဲ့စာရင်းအရကတော့ဒီနှစ်တက္ကသိုလ်ဝင်နှန်းစာမဝဲဖြေဆိုတဲ့ကျောင်းသူကျောင်းသား36,000ကျော်ရှိပါတယ်။ဒီမတိုင်ခင်တုန်းက2021-22ခုနှစ်ပညာသင်နှစ်တုန်းကတော့30,000နီးပါးရှိခဲ့ပါတယ်။ COVID-19 ကပ်ရောဂါဘေးနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းမှုမတိုင်ခင်တုန်းကတော့တက္ကသိုလ်ဝင်နှန်းဖြေဆိုသူဥယေက9,000ကျော်အထိရှိပါတယ်။ဒါကြောင့် COVID ကပ်ဘေးမတိုင်ခင်ကာလနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ဒီနှစ်တက္ကသိုလ်ဝင်နှန်းဖြေဆိုသူက80ရာခိုင်နှုန်းနီးပါးကျဆင်းသွားတာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ပညာရေးမှာအဟန့်အတားတွေဖြစ်ခဲ့ရသလို2021ခုနှစ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းမှာလည်းအခြေအနေကပိုးပြီးတော့မှဆိုးသွားခဲ့တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။စစ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့ CDN လှုပ်ရှားမှုမှာပါဝင်ပြီးတော့အစိုးရအကြောင်းတွေကိုသဘိမ့်မောက်တာနောက်ပြီးတော့အကြမ်းဖက်မှုတွေနဲ့လုံခြုံရေးအရာစိုးရိမ်တာတွေအပြင်လူမှုစည်းဝေးအကျပ်တဲတွေပိုးပြီးတော့မှဆိုးဝါးလာတာကြောင့်တက္ကသိုလ်ဝင်ခွင့်ဖြေဆိုသူအရေအတွက်ကအခုလိုမျိုးတိတိတသားကြာဆင်းသွားရတာလို့ကျောင်းသားမိဘတွေနဲ့ပညာရေးဆိုင်ရာဆောင်ရွက်နေကြသူတွေကပြောပါတယ်။အထက်တန်းနောက်ဆုံးနှစ်တက္ကသိုလ်ဝင်ခွင့်စာမွေးတွေကိုတော့ဒီလ10ရက်နေ့ကနေ18ရက်နေ့အထိကျင်းပခဲ့ပါတယ်ရှင်။